ရန်ကုန်မြို့ကတက်ကြီးစာပေပညာရှင်များပူဇော်ကြတော်ပွဲမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတချိန်ကစစ်ထောက်လန်းရေးမှုချုပ်ဦးခင်ညွန့်ကိုတရင်တနည်းနှုတ်ဆက်ဆက်ဆံပြီးအများအနည်းတူကြောခဲ့တဲ့လို့ရဟာ NLD ပါတီအပေါ်ရိုက်ခတ်မှုရှိစေတယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တဦးကဝေဖန်လိုက်ပါတယ်ဒီမိုကရေစီရေးလှုပ်ရှားမှုကိုဖြိုခွင်းရမှာလက်တံပြောင်သူအဖြစ်နာမည်ကျော်ကြားခဲ့သူတဦးအပေါ်ပြည်သူလူထုမဲနဲ့တင်မြှောက်ခဲ့တဲ့ဝန်ကြီးချုပ်တဦးကအခုလိုပြုမှုဆက်ဆံခဲ့တဲ့လို့ရဟာမသင့်တော်ကြောင်းပြပချေဆိုင်ဝိုင်းရင်ဆိုင်ဆရာတချို့ကလည်းဝေဖန်လိုက်ကြပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးဆက်ပြီးတင်ပြမှာပါမြန်မာနိုင်ငံဆိုင်ဆရာအသင်းကတည်မှုကျင်းပတဲ့1380ပြည့်နှစ်မြန်မာနိုင်ငံစာဆိုတော်နေ့အထိမ်းအမှတ်အဖြစ်33ကြိမ်မြောက်တက်ကြီးစာပေပညာရှင်များပူဇော်ကြတော်ပွဲအခမ်းအနားကိုဒီဇင်ဘာ29ရက်မနေ့9နာရီကရန်ကုန်မြို့တော်ခမ်းမမှာကျင်းပခဲ့တာပါအဲ့ဒီပွဲကိုဖိတ်ကြားတဲ့တက်ကြီးစာဆရာတွေထဲမှာစစ်တောင်းလန်ရေးညွှန်ကြားရေးမှုချုပ်ဟောင်းဗိုလ်ချုပ်ကြီးခင်ညွန့်ကိုလည်းဖိတ်ကြားခဲ့ပါတယ်အသက်80ရှိပြီဖြစ်တဲ့ဦးခင်ညွန့်ဟာမှောင်ဝန်းသားခင်ညွန့်ဆိုတဲ့ကလောင်နာမည်နဲ့စေအစိုးရလက်ထက်သူ့အတွေ့အကြုံတွေကိုရေးသားတဲ့စာအုပ်အနှင်းငယ်ထုတ်ဝေခဲ့ပူးပါတယ်အဲ့ဒီတက်ကြီးစာပေပညာရှင်ကြော့ဝဲကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တက်ရောက်ခဲ့ပြီးဦးခင်ညွန့်ကိုတရင်တနည်းနှုတ်ဆက်တာအပြင်အများအနည်းတူအောက်ကနေထိုင်ကြော့ခဲ့တဲ့လို့ရကြောက်ဦးဖြိုးမင်းသိန်းအပေါ်လူမှုကွန်ရက်မီဒီယာပေါ်မှာဝေဖန်တယ်ကြေလောင်ခဲ့ပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ဒီလိုရက်ဟာ NLD ပါတီအပေါ်ရိုက်ခတ်မှုတစုံတရာဖြစ်စေတယ်လို့ရန်ကုန်တိုင်းဒေသကြီးစိတ်ကြီးခနောင်တူမြို့နယ် NLD လွှတ်တော်ကိုယ်စားလှယ်ဒေါ်စန္နာမင်းကထောက်ပြပါတယ
်ကိုယ်ကကောင်းဆောင်တရားဖြစ်နေဆိုရင်ဘယ်တစ်ခုကိုတက်တယ်လဲဆိုရင်ကျမတို့ကလာဒီပေးရဘယ်သူလုပ်တဲ့ပေးလဲအဓိကပတိတွေရောနာမှာလဲပတိတွေကိုဖိတ်ထားတာလဲတက်တင်နဲ့ပင်းလားမတက်တင်နဲ့ပင်းလားဆိုရဟာအမေးတိုင်းကျမတို့ကကြည့်ရတယ်နော်မကြခင်လုံးဝဆိုလို့ရှိရင်ဟလာဒီနိုင်ငံတော်နဲ့တက်ဆိုင်နဲ့ပတ်တော်ပိုင်းထိပ်ပိုင်းခေါင်းဆောင်တွေအကုန်လုံးတက်ရမယ်ပေးပြီးမတက်တင်နဲ့ပေးပြီးဆိုတဲ့ဟာကိုတည်ရင်ကြီးညာချက်ထုတ်ပြန်ထားရတယ်ရှိပါတယ်ဒီနိုင်ငံတော်တွေထားတဲ့နိုင်ငံတော်တွေကနိုင်ငံတော်ကကျင်းပရေးပေးပြီးအစိုးရကတက်ဆိုင်ရေးပေးပြီးတက်လို့ရတယ်။ဒါပုဂ္ဂလိကကကျင်းပရေးပေးပြီးဆိုရင်မတက်ပါမယ်လို့ပြောတာရှိပါတယ်။ဒါပေမဲ့တချို့ကိစ္စရဲ့ဒီဟာကိုယ်ဒီတာဒီရင်တရားချစ်ခဲ့တဲ့ဆိုလို့ရှိရင်ကျမတို့ဟာကိုယ်လက်ခဲ့တဲ့ကိစ္စရဲ့ဒီအားလုံးကကိုယ့်ရဲ့ပါတီကိုကြားပြီးတော့ကောင်းတဲ့ကိစ္စဆိုရင်လည်းကောင်းတဲ့အကျိုးမပေါင်းတဲ့ကိစ္စဆိုရင်မပေါင်းတဲ့အကျိုးခံရရနိုင်ပါလေ
။အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာနေထိုင်တဲ့စာရေးဆရာမမင်းငင်းကတော့တက်ကြီးစာပေပညာရှင်တွေထဲမှာဥကင်ညွန့်ကိုထည့်သွင်းဖိတ်ကြားခဲ့တဲ့ကိစ္စဟာလွဲမှားမှုတစ်ခုဖြစ်တယ်လို့သုံးသပ်ပါတယ
်။ကျမတို့စဉ်းစားရမှာကတက်ကြီးစာရေးဆရာတို့ကျမတို့ကဂုံတက်ပြီးတော့လေးစားရလောက်တဲ့လူဆိုတာကျမတို့မှာအဆင့်တန်းတစ်ခုရှိတယ်။သူတို့ရဲ့စာတွေဘလောက်ထိပြည်သူလူထုကလက်ခံတယ်လဲ။ပြည်သူလူထုရဲ့ကြားတွေကိုသူတို့စာတွေကဘလောက်ဩဇာလွှတ်မှုတယ်လဲ။သူတို့ရဲ့ရေးတဲ့စာတွေဘလောက်စေတနာပါလဲဆိုတာမူတည်ပြီးတော့မှကျမတို့ကစာရေးဆရာဆိုတာကိုလည်းသတ်မှတ်ရတယ်။ပြီးတော့အဲ့ဒီစာရေးဆရာရဲ့ဝါတပါဆိုတာကိုလည်းသတ်မှတ်ရတယ်။ဆိုတော့ဒီဥခိညွန့်ရဲ့စာတွေကိုလူဘလောက်ကဖတ်တယ်လဲ။ဘယ်လိုအနေထားနဲ့ဖတ်တယ်လဲ။ကြီးညိုလေးစားတဲ့စာရေးဆရာအနေနဲ့ဖတ်သလားဆိုတဲ့စံကိုပဲစဉ်းစားလိုက်ရင်ကိုသူကစာရေးဆရာဖြစ်ထိုက်သလားမဖြစ်ထိုက်သလားဆိုတာကျမတို့သိပြီးသားလို့ထင်ပါတယ်။အဲ့တော့အခုသူ့ကိုတက်ကြီးပူဇော်ပွဲမှာထည့်ပြီးတော့ပူဇော်ရလောက်အောင်ဆိုင်ဆရာရဲ့ဂုံပုတ်တင်နဲ့ဂုံတိတ်ခါတွေနဲ့တိုက်ညီပြီလားဆိုတာကိုစဉ်းစားနေချင်တယ်လို့ကျမကတော့အဲ့လိုပဲမြင်ပါတယ်။ဒီဆိုင်ဆရာတွေနှုတ်ထွက်တယ်ဆိုတဲ့ကိစ္စမှာကျမသာမြန်မာပြည်မှာရှိရင်ကျမလည်းထိတ်ဆုံးကနှုတ်ထွက်တဲ့သူဖြစ်မှာပါပဲ
။အမျိုးသားပြန်လည်တင်မြင့်ရေးအတွက်ဦးဖြိုးမင်းသိန်းကဦးခင်ညွန့်ကိုအခုလိုဆက်ဆံတာဖြစ်နိုင်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။ဒီအချက်ကိုသဘောမတူသူကတော့လန်ဒန်မြို့မှာနေထိုင်တဲ့သမိုင်းပညာရှင်ဒေါက်တာအောင်ခင်ဖြစ်ပါတယ
်။ပမာအများစုကအမှတ်မရှိတဲ့အတွက်ပင်ကားဝတ်တဲ့သခိုးဝိုင်းပြီးတော့ရှိခိုးကြတယ်ဗမာအစင်လာရှိတာပေါ့အခုလည်းအဲ့လိုဖြစ်နေတာပေါ့ဒီဘုခင်ညွန့်ကအရင်တော့ကလားဘောက်ပဲဆိုးဆိုးအခုတော့လူကောင်းဖြစ်သွားပြီဆိုပြီးတော့ဝင်းကျုပ်ကစရှိခိုးတော့ကျန်တဲ့လူတွေအကုန်လုံးထိုင်ရှိခိုးရမယ်ပုံဖြစ်နေတာပေါ့နောက်တိုင်းကမှဒီမဟုတ်တာလုပ်တဲ့လူဆိုရင်လူဖွဲ့စည်းတဲ့မှာပြန်ဝင်မှုကမလွယ်ဘူးအပြစ်ရှိတဲ့လူကဝင်ခံရတယ်အခုဗမာပြည်မှာအမျိုးသားပြန်လည်ပြည်ပြန်ရေးပါညာဆိုတာဒါဒီစစ်ဘိုလ်လူသားသမားတွေကတို့မဟုတ်တာလုပ်တယ်ဆိုတာဘယ်ကောင်မှဝင်ခံတာမှမဟုတ်ပဲအဲ့ဒီကောင်တွေဖုန်းကြီးဝင်အကုန်တိုင်ရှင်းကိုကြအောင်ပ
ါတကယ်တော့တက်ကြီးစာပေပညာရှင်ပူဇော်ပွဲမှာဗိုလ်ချုပ်ကြီးဟောင်းခင်ညွန့်ကိုဖိတ်ကြားခဲ့တာကမဖြစ်သင့်တဲ့လို့ရလို့အမေရိကန်နယူးယောက်မြို့မှာနေထိုင်တဲ့စာရေးဆရာနဲ့ကဗျာဆရာကြီးမောင်စွမ်းကြီးကပြောပါတယ်
ခင်ညွန့်တို့ကစစ်စိုးရလက်ထက်မှာစာရေးဆရာတရင်သားဆရာတွေကို ထောင် သွင်းတာ အချင်းချတာ ရိုင်းနေတာ တွေ့အောင်လုပ်တာ အဲ့တော့ အဲ့လိုလူမျိုးဟာ ဟို လာရင်တော့မှ ချီးပြီးတော့ ဖနောင်းနဲ့ ပေါက်တော့မှာလေ အဲ့လိုလူမျိုးကို ဖိတ်တယ်ကြားတယ် တွေးဆုံတယ် ဆိုတဲ့ဥစ္စာဟာ တွေ့တဲ့လူတွေဟာ အမတန်ကိုပဲ ဟိုလည်း နိုင်ငံရေးအမြင်ရော စာပေအမြင်ရော အမတန်အောက်တန်းချတယ် လို့ကျွန်တော်ကတော့ ယူဆတယ် လေ
တလောက်ထိအောင်တက်လာတလျှောက်လုံးတန်းပြီးကိုဖိနှိပ်နှိပ်ဆက်လာမှာထိတ်တန်းကပါခဲ့တဲ့လူတယောက်ကိုလူရသွင်းပြီးတော့လုံးဝမဆက်ဆံတဲ့မျိုးရအဲ့ဒါလို့ပဲပြောချင်ပါတယ်ရခိုင်ဝန်ကြီးချုပ်ကတော့ဒေါ်ခင်မီကျွယ်ကတော့ဗိုလ်ချုပ်ခင်ညွန့်ကြောင့်ဘဝတွေမိသားစုတွေပျက်စီးခဲ့ရတဲ့အတွက်စနေနေ့မှာကျင်းပခဲ့တဲ့စာပေတကြီးပူဇော်ပွဲကိုကန့်ကွက်ကြောင်းသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်ဒါအပြင်ဒီတက်ကြီးပူဇော်ပွဲသတင်းတွေတက်လာပြီးနောက်ပိုင်း စာရေးဆရာအသင်းကနေနှုတ်ထွက်ကြောင်းကြေညာတဲ့စာရေးဆရာကဗျာဆရာတွေရှိသလို NLD ပါတီဝင်နဲ့လွတ်တော်ကိုယ်စားလှယ်တွေမြန်မာနိုင်ငံရေးအတိုင်းအဝိုင်းကြားမှာလည်းဒီကိစ္စအပေါ်ပြင်းထန်စွာကန့်ကွက်မှုတွေထွက်ပေါ်နေပါတယ်ခင်ဗျာ